ယုတ်ပုံရှိကိုကြည်ကြဆိုယေရှုခရစ်တော်မွေးဖွားခြင်းခံပြီးအပြီးမှအံ့ဩပွေအချင်းရာဖြစ်ဖြစ်ခဲ့တယ်။ဝေးလံသောတိုင်းတစ်ပါးမှပညာရှိတချို့တို့ဟာယေရုရှလင်မြို့သို့ရောက်ရှိခဲ့ကြတယ်။ယုဒရှင်ဘုရင်အဖြစ်မွေးဖွားမဲ့သူငယ်တော်ဟာဘယ်မှာရှိသလဲ။အရှိပြီမှသူရဲ့ကျေကိုမြင်ပြီးသူ့ကိုရှ िख ိုးကိုးကွယ်ဖို့ငါတို့ရောက်လာကြတယ်လို့လူတွေကိုမေးခဲ့ကြတယ်။ဟေရုမင်းဟာထိုအချိန်တွင်ဘုရင်ဖြစ်ခဲ့တယ်။အခြားဘုရင်တစ်ပါးမွေးလာတယ်ဆိုတာကြားတဲ့အခါမနာလိုဖြစ်ခဲ့တယ်။မိမိရဲ့ယေပရောဟိတ်များနဲ့တိုင်းပြည်မှခေါင်းဆောင်များတချို့ကိုခေါ်ပြီးယေရှုမွေးဖွားရာအရက်ကိုမေးလျှောက်ခဲ့တယ်။သူတို့ကလည်းစံစာကိုဖတ်ပြီးယူဒပြည်ဘက်လင်မြို့မှာဖြစ်ပါတယ်လို့ဖြေကြားတယ်။ပညာရှိတို့ဟာဘက်လင်မြို့ကိုသွားပြီးသူငယ်တော်ယေရှုကိုတွေ့မြင်ခဲ့ကြတယ်။သူငယ်တော်အားဘုရင်နဲ့ထိုက်တန်တဲ့လက်ဆောင်ဘာနာများကိုပေးပြီးကိုးကွယ်ခဲ့ကြတယ်။ပညာရှိများထွက်သွားပြီးနောက်ကောင်းငင်တမန်ဟာယောသတ်ထံရောက်ရှိလာပါတယ်။ယောသတ်အားသူငယ်တော်နှင့်မယ်တော်အားအီဂျစ်ပြည်သို့ခေါ်သွားဖို့ပြောခဲ့တယ်။အီဂျစ်ပြည်ကိုသွားကြပြီးဟေရုမင်းတည်ဆုံတဲ့အထိထိုရက်မှပဲနေထိုင်ခဲ့ကြတယ်။ဣသရေလနိုင်ငံသို့ပြန်လာတဲ့အခါနာဇရက်လို့ခေါ်တဲ့မြို့တွင်နေထိုင်ခဲ့ကြတယ်။ယေရှုမွေးဖွားခြင်းဟာအလွန်ထူးဆန်းတယ်။ဒါပေမဲ့ဘလို့နည်းအဖြစ်လောကီသားများစီသို့ကောင်းကြီးမင်္ဂလာများယူဆောင်ခဲ့တယ်လေဆိုတာကိုလည်းဆက်လက်ပြီးနားထောင်ကြရအောင်